အာနာယပြည်တော်စုကြံ့ခိုင်ရင်လည်းဖွံ့ဖြိုးရေးပါတီရဲ့ပါတီဗဟိုအတိုင်ပင်ခံလည်းဖြစ်တောင်သားမျိုးနဲ့ပြည်သူတော်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဥအောင်တောင်ဟာအုံနောက်သွေးကြောပေါက်မှုကြောင့်အရေးပေါ်ဆေးဝါးကုသမှုခံယူနေရပါတယ်။ဇူလိုင်လ10ရက်နေ့ညပိုင်းကနေပြည်တော်နေမှာမူလည်းပြီးနေပြည်တော်ရှိကရင်တထောင်ဆေးရုံကိုအရေးပေါ်တင်ခဲ့ရပါတယ်။အချိန်နေရာဆိုရင်ကြာရှိတယ်လို့သူ့ရဲ့ဆရာဝန်ကပြောဆိုတာကိုပြည်ရင်းသတင်းတွေမှာကိုကားရေးသားနေပြီးဒီကနေ့မနေ့ပိုင်းမှာတော့စင်ကာပူနိုင်ငံမှာကုသဖို့လေရင်နဲ့သူ့ကိုတင်ဆောင်သွားပြီလို့သိရပါတယ်။ဥအောင်တောင်းဟာဆိုရင်အရင်ဆက်စုကအကြီးကဲဗိုလ်ချုပ်မှုကြီးတန်းရွှေမိသားစုနဲ့အလွန်ရင်းနှီးသူဖြစ်ပြီးဆက်စုကခင်မှာဩဇာကြီးတဲ့သူဖြစ်ပါတယ်။အာဏာရကြံ့ခိုင်ရေးပါတီရဲ့နိုင်ငံရေးမူဝါဒတွေကိုအဓိကရေးဆွဲချမှတ်သူတဦးလို့ဆိုပြီးယူဆကြတယ်လို့အတိုက်ခံတွေပေါ်မှာသဘောထားတင်မှသူဆိုပြီးတော့လည်းတွက်ဆခံရပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကုန်ပိုင်းတုန်းကတော့အမေရိကန်ပြည်ထောင်စုရဲ့ပြစ်မှတ်ထားပိတ်ဆို့ဒဏ်ခတ်မှုအစဉ်တည်းဥအောင်တောင်းကိုထည့်သွင်းခဲ့တာပါ။ဥအောင်တောင်းဟာဆိုရင်မြန်မာဒီမိုကရေစီတိုက်ခိုက်တွေပေါ်မှာအတန်းဖက်တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်တာနဲ့မြန်မာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးအပြောင်းအလဲတွေပေါ်မှာအနှောက်အယှက်ပေးဖို့ကြိုးပမ်းတာတွေလုပ်သူဆိုပြီးအမေရိကန်အစိုးရရဲ့အဲ့ဒီတုန်းကထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ဒါပေမဲ့လည်းဥအောင်တောင်းပေါ်မှာအမေရိကန်ပြည်ထောင်စုကအရေးယူခဲ့တာကိုတော့ပြည်သူ့လွှတ်တော်ကနေအားလုံးသဘောတူကန့်ကွက်ခဲ့ပါတယ်။လွှတ်တော်ထဲမှာရှိတဲ့အတိုက်ခံ NLD အမတ်တွေကတော့သူတို့အနေနဲ့အမျိုးသားပြန်လည်ရင်ကြားစီရင်အတွက်ရည်စူးပြီးကန့်ကွက်ခဲ့ရတာလို့ပြောပါတယ်။